ပကံရှိအောင်ယဉ်ကျေးမှုနယ်မြေကိုကုလသမဂ္ဂလက်အောက်ခံ UNESCO အဖွဲ့ကြီးကကမ္ဘာအမွေနှစ်စည်းရုံးမှာထည့်သွင်းအတိမပြုလိုက်တဲ့ကိစ္စကိုတည်တခုဆရာတော်အရှင်ညာနေတရရဲ့မကြသေးခင်ပိုင်းကတုံ့ပြန်ဟောပြောချက်တွေမှာအချက်လက်တွေလွှမ်းမနေတဲ့အတွက်ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထွက်ပေါ်ခဲ့ပါတယ်တရီယိုဆရာတော်ကဇူလိုင်လ29ရက်နေ့ကပြည်သူ့ကတရားဟောပွဲမှာမိန့်ကြားခဲ့ရမှာဘယ်လိုအချက်လက်တွေလွှဲမနေတယ်လဲဆိုရဲတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကနေပုဂံရှင်ဟောင်းနယ်မြေကိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်သွင်းကြေညာခဲ့တာကိုမြန်မာပြည်သူအများစုကဂုဏ်ယူနေချိန်မှာသူ့အနေနဲ့ဒီလိုကမ္ဘာအမွေနှစ်စင်းနဲ့ထည့်လိုက်တာကိုလက်မခံကြောင်းဇူလိုင်လ29ရက်နေ့ပြည်ဦးရွှေမြို့အောင်ချမ်းသာကျောင်းတိုက်တရားပွဲမှာတည်တခုဆရာတော်ကမိန့်ကြားခဲ့တာပါဒီလိုလက်မခံရတဲ့အကြောင်းရင်းနဲ့မှာ UNESCO ကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအဓိကထောက်ပံ့နေတဲ့အဖွဲ့ဖြစ်နေတယ်ဆိုတဲ့အချက်ကိုးကားပြောဆိုခဲ့ရမှာ American ပြည်ထောင်စုက1984ခုနှစ်ကတည်းက UNESCO အဖွဲ့ဝင်နိုင်ငံဖြစ်ကနေနှုတ်ထွက်ခဲ့တာကြောင့်ရန်ပုံငွေအများပြားလိုအပ်နေရမှာOIC ကထောက်ပံ့ခဲ့တာဖြစ်ပြီး UNESCO ဌာနချုပ်ရုံးကလည်းအီရန်နိုင်ငံကအဇာဘိုင်ဂျန်နိုင်ငံကိုပြောင်းရွှေ့ခဲ့တယ်လို့မိန့်ကြားခဲ့ပါတယ်
။ဒါဖြင့်အမေရိကန်မထည့်ရန်ပုံငွေကနော်ခန်းချုပ်တလို့ဖြစ်သွားတယ်။အဲ့တော့ဘယ်ကဝိုင်းထည့်တယ်လဲလို့ဆိုတော့ရှင်းနေတယ်ဘုရားတော်ပရိသတ်လေးလာတဲ့လူတိုင်းသိတယ် OIC ကအများကြီးထည့်။ Organization of Islamic Country အဲ့ဒီကနေအဲ့ဒီကိုအများကြီးထည့်အဲ့လောကကြီးကရေနံတထေးတွေဝိုင်းထဲတာပေါ့မွတ်စလင်တွေကြီးပဲအဲ့ဒါကြောင့်အဲ့ဒီအသိရဲ့တရားဟာဘယ်ရောက်သွားလဲဆိုအဇာဘိုင်ဂျန်ရောက်သွား United Nation မှာမဟုတ်တော့နယူးယောက်မဟုတ်တော့အဇာဘိုင်ဂျန်ရောက်သွား
UNESCO ဌာနချုပ်ရုံးဟာတည်တခုဆရာတော်ပြောသလိုအဇာဘိုင်ဂျန်ကိုရွှေ့ပြောင်းခြင်းမရှိဘဲ1945ခုနှစ်ခေတ်ကအခုချိန်ထိပြင်သစ်နိုင်ငံ Paris မြို့မှာပဲရှိနေတာပါဒါအပြင်တကယ်တမ်းအမေရိကန်ပြည်ထောင်စုအနေနဲ့ UNESCO ကနေ1984ခုနှစ်မှာနှုတ်ထွက်ခဲ့တဲ့ဆိုပေမဲ့2002ခုနှစ်မှာအဖွဲ့ဝင်နိုင်ငံပြန်ပြီးဖြစ်လာခဲ့ပြီး2019နှစ်ဇန်နဝါရီလရောက်မှအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရက UNESCO ရဲ့ဆုံးဖြတ်ချက်တချို့ကိုလက်မခံနိုင်တဲ့အတွက်အစ္စရေးနိုင်ငံနဲ့အတူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါအပြင်အဲ့ဒီလိုနှုတ်ထွက်ချိန်မှာအမေရိကန်အနေနဲ့ UNESCO ကိုပေးရမယ့်ရန်ပုံငွေအကျွေးဟာဒေါ်လာတန်900ကျော်ရှိနေတာပါ။UNESCO ကတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့အတွက်ရန်ပုံငွေထည့်ဝင်တဲ့နိုင်ငံတွေစီးရင်မှာ OIC ကိုဖော်ပြထားတာမတွေ့ရဘဲထိတ်ဆုံးနိုင်ငံတွေအဖြစ် Germany, Japan, ပြင်သစ်, Britain, Brazil, တရုတ် Italy, Canada, Russia စတဲ့နိုင်ငံတွေကိုပဲထည့်သွင်းထားပါတယ်။အခုလိုတည်တခုဆရာတော်မိန့်ကြားချက်တွေနဲ့အချက်အလက်တွေလွှဲမှားနေတဲ့အပေါ်ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါရဲ့တုံ့ပြန်မိန့်ကြားချက်ကတော့
American နဲ့ Israel ကUNESCO ကထွက်သွားတယ်ဆိုတော့သူတို့အကြောင်းနဲ့သူတို့ရှိပါပဲလိမ့်မယ်အမေရိကန်မှာရှင်းအောင်ပြစ်စီရလို့လက်ညှိုးထိုးပြတာမရှိပါဘူးအမေရိကန်တီတော်တော်နှစ်ပေါင်း200ကျော်ပဲရှိသေးတာမဟုတ်လားအင်ဒီးမှာတော့ဒါကတော့သူကလည်းစိတ်ပြည့်နေတဲ့နိုင်ငံဆိုတော့သူတို့အကြောင်းနဲ့သူတို့ရှိမှာပေါ့ဘုန်းတို့ဘာပဲဖြစ်ဖြစ်ပြောသွားတဲ့ဥစ္စာတွေကတော့ဘုန်းတို့တွေဒီဆရာတွေယူကြီးညိုပါလေဒီတော်လာသွားသေးတာပဲဒါမှလို့လေဒီအဇာဘိုင်ဂျန်မှာလို့လို့မွတ်စလင်ဖြစ်သွားလိမ့်မယ်မွတ်စလင်ထောက်ပံ့ဆိုတာမဟုတ်ပါဘူးအဇာဘိုင်ဂျန်သူ့အလှည့်ကြလို့လုပ်တာပါလာလာနေနေကြရင်သူလက်ကြရနေကတရုတ်နေကဆိုနေအဲ့လိုလောက်ကြမှာပါအဲ့တော့ဘာမှမဆိုင်ပါဘူးအဲ့ဒါတွေတော့ဖုံးဖုံးတို့အနေနဲ့ကတော့ဟိုအဲ့ဒီပြောသွားတဲ့အချက်လက်တွေကတော့ဆရာတော်ကြီးဘာဖြစ်လို့အဲ့လိုပြောသွားတယ်လဲမသိဘူးလို့ပညာရှိသတိဖြစ်ခဲ့ဖြစ်သွားတာလားမသိဘူးအဲ့လိုပဲသုံးသပ်မိပါတယ်
လူများကိုးကွယ်စည်းကမ်းမှုကိုခံရတဲ့တန်ဃာတော်တပါးအနေနဲ့ကမ္ဘာရေးရာနိုင်ငံရေးရာကိစ္စတွေမှာအချက်အလက်တွေလွှဲမှားပြောဆိုတာဟာအတော့ကိုစိုးရွားတဲ့လုပ်ရဖြစ်ကြောင်းတည်တင်းအခြေဆိုင်မြမသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ်
။ဗမာပြည်မှာကုလသမဂ္ဂကူထားတဲ့ဥစ္စာတွေကအများကြီးရှိတာဒီ UNESCO ဗကံနဲ့မကဘူး။ဂျန်နဲ့ဒီ UNICEF WHO အများကြီးရှိတယ်လို့ထားတာမရင်မတွက်နိုင်တာ။အဲ့တော့ဒါလေးတစ်ခုတည်းကိုကြည့်ပြီးတော့ဒီကုလသမဂ္ဂဟိုအဖွဲ့အစည်းဟိုဒါရှုတ်ချတယ်ဆိုရင်အင်တာပေးပိန်တဲ့ကိစ္စပဲနောက်တစ်ခုကဒီဗမာပြည်မှာဘုန်းကြီးတွေကအခုနေရာတကာမှာပါနေတယ်ဆိုတော့ကုလသမဂ္ဂအကြောင်းလေသူကပါမယ်အကုန်ပါမယ်ဆိုတော့ဗမာပြည်ရဲ့ပြဿနာဒီဘုန်းကြီးကိုပြန်ပြောဖို့မရှိဘူးဗျာပြန်ပြောရင်ဒါလူတွေကအကုန်ဖြစ်မယ်ဒီအနောက်နိုင်ငံမှာဘုန်းကြီးကဒီလိုပြောတယ်ဆိုရင်ဝိုင်းပြီးတော့ဒင်းစာတွေကဝိုင်းပြီးတွေ့ပဲမဟုတ်ရင်မဟုတ်တယ်လို့ဗမာပြည်မှာအဲ့လိုဘုန်းကြီးမဟုတ်တာပြောတာကိုမဟုတ်တာပြောတယ်ဆိုတာကိုပြန်ပြောပဲလူတွေရှိဖို့လိုတယ်အဲ့ဒါမျိုးပဲနဲ့ဘုန်းကြီးပြောသမျှတစ်ဖက်တိုက်ကြီးပဲခံနေလို့ရှိရင်တော့အမြင်မှန်တော့ရမှာမဟုတ်ဘူးပေါ့ဗျာ
UNESCO လို့အဖွဲ့အစည်းရဲ့ကမ္ဘာအမွေနှစ်စည်းမှာပုဂံကိုထည့်သွင်းဖော်ပြထားတဲ့အတွက်အကျိုးရလဒ်တွေရှိနေတဲ့အကြောင်းကိုအရှင်ကောဝီဒါကအခုလိုမိန့်ကြားပါဗျာ
UNESCO ရဲ့အသိမှအပြုခံဖို့စူးစမ်းနေတော့ကြာပြီလीအရင်တည်းကလည်းဟိုဥသိမ်းရေးစုကလည်းတက်ကလာမှမသူတကစူးစမ်းခဲ့ဘူးတယ်နောက်သူတို့မကျေနပ်ကတွေ့ရတယ်သူတို့အဲ့ဒီမှာဝင်ခင်းမရခဲ့ဘူးဘုရားပြန်စူးစမ်းတော့ရလာတယ်ရလာတဲ့အခါကျတော့ဖုန်းဖုန်းတော့အကုန်လုံးဝမ်းသာနေကြတယ်လူကမဟိုက်ဒစ်ဆိုင်ပြည်အတိမပြုခံရတယ်ဆိုလို့ရှိရင်အဲ့ဒီအဖွဲ့အစည်းကြီးရဲ့စောင့်ရှောက်မှုကိုခံရမယ်လေ
မြမရှေးဟောင်းယဉ်ကျေးမှုအမွေနှစ်တွေတဲ့ UNESCO ကကမ္ဘာအမွေနှစ်ဖြစ်အတိမတ်ပြုခံရတဲ့အထဲမှာပုဂံရှေးဟောင်းနယ်မြေအပြင်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြမနိုင်ငံကရှေးဟောင်းပြူမြို့၃မြို့ကိုကမ္ဘာယဉ်ကျေးမှုအမွေနှစ်မြို့ကြီးတွေဖြစ်2014ခုနှစ်က UNESCO ရဲ့38ကြိမ်မြောက်ညီလာခံတွင်ကြီးညာခဲ့တာပါရှင်